This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆင်းရဲနာရှင်ဘေးတို့မှကင်ဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီနေ့2025ခုနှစ်ဇန်နဝါရီလ16ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စီရီသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းစင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဇန်နဝါရီလ16ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရီသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ပထမဆုံးတင်ဆက်ပေးမယ်စီရီသတင်းကတော့ကြိုက်ထူဘီလင်းလမ်းပိုင်းမှာစစ်ရင်တန်းကိုကြားပြတ်တိုက်ခိုက်မှုစစ်သား6ဦးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်မုံမြင့်တဲ့ကျိုက်တုံမျိုးဘက်ကနေရန်ကုန်မော်လမြိုင်လမ်းအတိုင်းဘီးလင်းဘက်ကိုဆင်းလာတဲ့အကြမ်းဖက်စစ်တပ်ရင်နန်းကိုကြားပြတ်တိုက်ခတ်ခဲ့ရမှာစစ်သား6ဦးသေဆုံးသွားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်တပ်ရင်းခွန်839တပ်ခွဲလေးတောင်ရှိသူတို့ကပြောပါတယ်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးတိုင်းကျိုက်တုံဘက်ကနေဘီးလင်းဘက်ဆင်းလာတဲ့စစ်ကား9စီးပါရင်နန်းကိုတော်လှန်ရေးတပ်ဖွဲ့တွေကဇန်နဝါရီလ14ရက်နေ့မနက် 7:00 နာရီခွဲကမှကြားပြတ်တိုက်ခတ်ခဲ့တာဖြစ်ပါတယ်ဒီတိုက်ခတ်မှုမှာစရုံးထောင်မြောက်ကားဟာမိုင်းထိသွားတဲ့အပြင်40မမဘုံသီးနဲ့လက်နက်ငယ်ကြီးတွေထိမှန်ခဲ့တဲ့အတွက်အကြမ်းဖက်စစ်သား6ဦးသေဆုံးက3ဦးထိခဲ့တယ်ရသွားပြီကားလည်းပျက်စီးသွားတယ်လို့ဆိုပါတယ်အဲ့ဒီတိုက်ခိုက်မှုကို KNU နဲ့ PDF 9839တပ်ရင်းတပ်ခွဲလေးတို့ကပူးပေါင်းလုံဆောင်ခဲ့တာဖြစ်ပြီးဒေါ်လာရဲဘော်တွေထိခဲ့မရှိဘူးလို့သိရပါတယ် PDF 9839တပ်ရင်းတပ်ခွဲလေးအနေနဲ့မြို့ပြစစ်စင်ရေးတွေပေါ်ဆောင်နိုင်ဖို့ကြီ3000ကမ်ပိန်းကိုလုံဆောင်နေတာရှိပြီးကမ်ပိန်းမှာပါဝင်အားဖြည့်ပေးဖို့ကိုလည်းပြည်သူလူထုကိုတောင်းဆိုထားပါတယ်ခင်ဗျာအခုတခါတင်ဆက်ပေးမယ့်စီးရီသတင်းကတော့ကော့ဂရိတ်မှာအကြမ်းဖက်စစ်တပ်ရဲ့ drone နဲ့ဘုံးကျဲတိုက်ခတ်မှုကြောင့်မျိုးသားတဦးသေဆုံးဆိုတဲ့သတင်းပဲဖြစ်ပါတယ်။ကရင်မျိုးသားစီယုံ KNU ဒူဗလာယာခရိုင်တပ်မဟာ6နေမြေကော့ဂရိတ်မြို့နယ်မှာအကြမ်းဖက်စစ်တပ်က drone နဲ့ဘုံးကျဲတိုက်ခတ်ခဲ့မှုကြောင့်မျိုးသားတဦးသေဆုံးပြီးတဦးထဏ်ရာသွားတယ်လို့ KNU ဗဟိုကထုတ်ပြန်ပါတယ်။ကော့ဂရိတ်မြို့နယ်မှာတိုက်ပွဲဖြစ်တာမရှိဘဲဇန်နဝါရီလ14ရက်နေ့မှာစစ်တပ်က drone နဲ့ဘုံးကျဲခဲ့တာကြောင့်အသက်28နှစ်အရွယ်မျိုးသားတဦးနဲ့58နှစ်အရွယ်မျိုးသားတဦးထိခတ်တံရရခဲ့ပြီးဒံရပြင်းထန်တဲ့အသက်58နှစ်အရွယ်မျိုးသားဟာဆေးရုံကိုပို့နေချိန်မှာပဲသေဆုံးခဲ့ရတယ်လို့အသိပေးထားပါတယ်။အကြမ်းဖက်စစ်ကောင်စီအနေနဲ့ GNU အုပ်ချုပ်နယ်မြေတွေကဂျေးရွာတွေကို drone နဲ့ဘုံးကျဲတာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာလေကြောင်းကနေတိုက်ခိုက်တာတွေမကြာခဏပြုလုပ်နေတဲ့အတွက်အရသာပြည်သူသေဆုံးမှုနဲ့ထိခိုက်မှုတွေစတိုက်ဖြစ်နေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကလည်းညောင်လေးပင်ခရိုင်မုံမြို့နယ်ကမူလိုဂျေးရွာကအသက်35နှစ်အရွယ်မျိုးသားတူကိုအကြမ်းဖက်စစ်တပ်ကဖမ်းဆီးပြီးတနက်နေ့ပြစ်ခတ်သတ်ဖြတ်ခဲ့တယ်လို့ KNU ဗဟိုကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ10ရက်ကလည်း KNU နယ်မြေသထုံခရိုင်တပ်မဟာ1နယ်မြေကြိုက်ထုံမြို့နယ်ကငပြောတော်ရွာကိုစစ်တပ်ကလက်နက်ကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်အမျိုးသမီးတို့ဒဏ်ရာရပြီးနေအိမ်ပျက်စီးသွားတဲ့အပြင်အိမ်မှာရှိတဲ့ငွေကျပ်65သိန်းနဲ့ရွှေကွန်ပဲမီးလောင်ပျက်စီးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။အခုတခါဘလောမျိုးနယ်ပါရာဆက်တော်ရဖျားမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်အားဝင်ရောက်တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။ဘလောမျိုးနယ်ပါရာဆက်တော်ရဖျားမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်အားဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တင်ရရှိပါရတယ်။2025ခုနှစ်ဇန်နဝါရီလ9ရက်မနက်10:30မိနစ်ချိန်မှာပြည်သူ့ကာကွယ်ရေးတပ်မတော်မြေခရအမှတ်1တရင်ကရင်မျိုးသားကာကွယ်ရေးတပ် KNDO တရင်ခုနှစ်တို့ဟာဘလောမျိုးနယ်ပါရာဆက်တော်ရဖျားမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်အားဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ဟာ၎င်းတို့စခန်းမကျစေရတဲ့MI2 ရဟယင်2စီး K8W Jet Fighter 2စီးတို့နဲ့လေကြောင်းမှ23ကြိမ်ဘုံသီး80ခန့်ကျဲချခဲ့ပြီးအပြင်းထန်ခုခံခဲ့ရာတိုက်ပွဲဟာဇန်နဝါရီလ9ရက်ည6နာရီမှာငြိမ်သက်သွားတယ်လို့ဆိုပါတယ်။ အဒီဖြစ်စဉ်တွင်စစ်ကောင်စီစစ်သား6ဦးသေဆုံးပြီး10ဦးခန့်ထိခိုက်ဒဏ်ရာရကမြေခရိုင်အမှတ်1တိုင်းရင်းမှရဲဘော်4ဦးနဲ့ KNDO တိုင်းရင်း9မှရဲဘော်3ဦးမစိုးရင်ရတဲ့ဒဏ်ရာအသီးသီးရရှိခဲ့ပါတယ်ခင်ဗျာ။ကုဒ္ဒကတင်ဆက်ပြီးမှကတော့စစ်မှုထမ်းတပ်သားစစ်2ဦးလက်နက်နဲ့ဂျိုးဂျာနီတိုင်းရင်းထံအလင်းဝင်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းရှိချမ်းမှာစီရေးလှုံ့ဆော်မှုတွေလှုံ့ဆော်နေတဲ့ပေဒရို PDF လက်အောက်ခံဂျိုးဂျာနီတိုင်းရင်းထံစစ်မှုထမ်းအပတ်စဉ်တွေတဲကတပ်သားစစ်2ဦးဟာလက်နက်ပြည့်စုံနဲ့အလင်းဝင်လာတယ်လို့သိရပါတယ်။အလင်းဝင်လာတဲ့တပ်သားစစ်2ဦးဟာကယားပြည်မိုးပြဲမြို့အခြေစိုက်စစ်ကောင်စီလက်အောက်ခံခလာရ422တိုင်ရင်ကိုပို့ဆောင်ခင်ရတဲ့စစ်မှုထမ်းတပ်သားတွေဖြစ်ပြီးတနက်နှစ်လက်နဲ့ခင်းရဲအချို့ယူဆောင်လာတယ်လို့ဆိုပါတယ်။တယောက်ကစလင်းနေကဖြစ်ပြီးလင်းဆိုင်နေချိန်မှာဖမ်းဆီးခေါ်ဆောင်ခဲ့ကစစ်မှုထမ်းအပတ်စဉ်ကတင်နှန်းစဉ်လို့သိရပါတယ်။နောက်တစ်ယောက်ကတော့ရွှေဘုံနယ်ကဖြစ်ခါကြေးရွာအုပ်ချုပ်မှုကထယ်ပစ်လိုက်တာကြောင့်စစ်မှုထမ်းအပတ်စဉ်တင်နှန်းစဉ်လို့ဂျိုးဂျာနီတိုင်ရင်ကဆိုပါတယ်။လက်ရှိမှာတော့အလင်းဝင်တပ်သားတွေရဲ့တောင်းဆိုမှုတိုင်းနေပြည်တော်လိုင်းတပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော်လိုင်းကျဲပေါ်တူဖြစ်ပေါဝင်နိုင်ဖို့စီစဉ်ပေးနေတယ်လို့ဒူးကိုလည်းဇာတိရွှေရွာကမိသားစုနဲ့စုံစည်းခွင့်ရအောင်စီစဉ်ပေးနေတယ်လို့သိရပါဗျ။ဒီတပ်သားတစ်နှစ်ဦးဟာ2025ဒီဇင်ဘာလကလေးကဂျိုးချောင်ဒီတန်ရစ်ထံဆက်သွယ်ပြီးလင်းဝင်ရောက်လာတာဖြစ်ပေမဲ့လုံခြုံရေးအခြေအနေအရအခုမှအသိပေးတာဖြစ်ပါတယ်။အရင်ကလည်းမိုးပြဲခြေဆိုင်ခလာရ422တန်ရစ်ကိုအပို့ခံလိုက်ရတဲ့စစ်မှုထမ်းတပ်သားတွေကတပ်သားနှစ်ဦးဂျိုးချောင်ဒီတန်ရစ်ထံအလင်းဝင်ခဲ့တာရှိပြီးစီအနာရှင်အမြင့်ဖြတ်ရေးတိုက်ပွဲဝင်နေတယ်လို့မှတ်တမ်းတွေရသိရပါတယ်ခင်ဗျာအခုဆက်လက်ပြီးကြုံပြုံမျိုးကလက်နက်ကင်ရက်ကြီးအုပ်ချုပ်မှုတူရှင်းလင်းခင်ရတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်စစ်ကောင်စီကလုံခြုံရေးတင်းကျပ်ထားတဲ့ AR တိုင်းကြုံပြုံမျိုးတွေကလက်နက်ကင်ကြီးရွာအုပ်ချုပ်မှုတူပြစ်ခတ်ရှင်းလင်းခင်ရပြီးသေဆုံးသွားတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်ကြုံပြုံမျိုးနယ်ညောင်မြင်စိတ်ကြီးရွာအုပ်ချုပ်မှုမြင်းတောင်းဟာမနေ့ကဇန်နဝါရီလ15ရက်မနက်ပိုင်းမှာဖိုးတော်ကျောင်းနီးမှာပြစ်ခတ်ရှင်းလင်းခင်ရတာလို့သိရပါတယ်အကြမ်းစစ်ကောင်စီခန့်ကြေးရွာအုံမှုမြင်းတောင်းဟာတရက်ကင်ထားပြီးခရရ36တပ်ကစစ်သားတွေနဲ့ပေါင်းကာမြည်သူလူလူနေထိုင်ရာအိမ်တွေကိုနိုင်ငံရေးအကြောင်းပြချက်နဲ့ဝင်ရောက်ဖမ်းဆီးတာတွေလှုပ်ဆောင်နေပြီးငွေချေးတက်နိုင်သူတွေကိုသိမ်းရာခနဲ့ထိတောင်းကာရွေးထုတ်ခိုင်းပြီးဝေမတက်နိုင်သူတွေကိုစစ်မှုထမ်းဖို့အတွက်စစ်တပ်တဲထဲတာတွေလှုပ်ဆောင်ကာကြေးရွာတွင်းကဒေသနေပြည်သူတွေကိုချင်းချောင်နေသူလို့ပတိုင်သတင်းထုတ်တပ်ဖွဲ့ကအသိပေးထားပါတယ်။ဒါပြင်ဦးမြင့်တောင်းဟာစစ်ကောင်စီအတွက်စစ်သားစုဆောင်ပေးတာအပြင်ဆိုင်ပြိုးစီချင်းွေတောင်းလာတွေမှာလဲလိုက်ပါလုတ်ကင်နေသူလို့ဒေသနေပြည်သူတွေကပြောပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့တော်လိုင်းအင်အားစုတွေဘက်ကဒီကနေ့ဇန်နဝါရီလ16ရက်မနက်ပိုင်းအထိသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာအခုတခါတရက်ဦးမှာစစ်မှုထမ်းတပ်သားစုဆောင်နေတဲ့ပြူစောတီကောင်းဆောင်ပြစ်ခတ်ရှင်းလင်းခင်ရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်မန္တလေးတိုင်းတရက်ဦးမြို့နယ်အတွင်းစစ်မှုထမ်းတပ်သားတစ်စုဆောင်နေတဲ့တောင်တလုံးရွာကပြူစောတီကောင်းဆောင်ကိုပြစ်ခတ်တိုက်ခတ်ရာပွဲချင်းမီတည်ဆုံသွားတယ်လို့နဂရီပြောက်ကြားတပ်ဖွဲ့မြင်းကြံကပြောပါတယ်။တောင်တလုံးကျေးရွာနီးမှာရှိတဲ့ရာခင်းကနေပြန်လာတဲ့ပြူစောတီကောင်းဆောင်ချင်းဝင်းစုသူကိုနဂရီပြောက်ကြားတပ်ဖွဲ့ကတော်လိုင်းရဲဘော်တွေမနေ့ကဇန်နဝါရီလ15ရက်နေ့နေ့လယ်တနိုင်ခန့်ချိန်မှာတွားရောက်ဖမ်းဆီးရမှာပစ္စတိုတနက်နဲ့ပြန်လည်ခုခံဖို့ကြိုးစားလာတာကြောင့်ပြစ်ခတ်ဖမ်းဆီးရကနေတည်ဆုံသွားတာလို့ဆိုပါတယ်။အဲဒီပြူစောတီကောင်းဆောင်ချင်းဝင်းဟာအကြမ်းဖက်စစ်တပ်နဲ့ပေါင်းပြီးပြည်သူ့ကာကွယ်တပ်ဖွဲ့တွေနေထိုင်ရာစခန်းတွေကိုစစ်တပ်ထံသတင်းပေးပို့တာကျေးရွာတွေကိုမီးရှို့ဖျက်ဆီးတာနဲ့ဒီလိုလိုကိုညှဉ်းပန်းနှိပ်စက်တာတွေလှုပ်ဆောင်နေတဲ့အတွက်ရှင်းလင်းလိုက်တာလို့ငကနီပြောက်ကြားတက်ဖွဲ့မြင်းကြံကအသိပေးပါဗျ။ပြေဆုံးသွားတဲ့ပြူစောတီကောင်းဆောင်ချင်းဝင်းကနေပစ္စတိုတရက်တလက်ကိုမမကြီး16တောင်းဖုန်း3လုံးဓာတ်အတူအရှိ2ချောင်းမှတ်ပုံတင်တဲ့ရေမောင်းလိုင်စင်စတာတွေသိမ်းဆည်းရရှိခဲ့တယ်လို့သိရပါဗျ။ပြူစောတီကောင်းဆောင်ချင်းဝင်းကိုရှင်းလင်းခဲ့တဲ့ဇန်နဝါရီလ15ရက်ညနေ9:00ခန့်မှာအကြမ်းမစစ်တပ်က MI35 ရဟရင်နဲ့ကျေးရွာနီးတစ်ဝိုက်ကိုရန်စံပစ်ခတ်တာတွေကိုလှုပ်ဆောင်ခဲ့ပါလိမ့်ခင်ဗျာ။ခုကတင်ဆက်ပေးခြင်းနဲ့စည်ရေးသတင်းကတော့တော်လန်ရေးမှာပါဝင်လို့တဲ့လူငယ်တွေကို CNDF ဖိတ်ခေါ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ချင်းပြည်နယ်အခြေစိုက်ချင်းမျိုးသားကာကွယ်ရေးတပ် CNDF ကတော်လန်ရေးမှာပါဝင်လို့တဲ့လူငယ်တွေကိုအခြေခံစစ်တနန်းတက်ဖို့ဖိတ်ခေါ်လိုက်ပါတယ်။အခြေခံစစ်တနန်းတက်ရောက်ဖို့တနန်းသားအသစ်ခေါ်ယူခြင်းဆိုပြီးမနေ့ကဇန်နဝါရီလ15ရက်မှာထုတ်ပြန်ချက်စာတစောင်ထုတ်ပြန်ပြီးဖိတ်ခေါ်လိုက်တာဖြစ်ပါတယ်။ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF နေတယ်2025အတွက်အခြေခံစစ်တနန်းဖွဲ့မှာဖြစ်တဲ့အတွက် CNDF မှာတာဝန်ထမ်းဆောင်ဖို့တနန်းသားအသစ်တွေစတင်ခေါ်ယူနေပြီလို့အသိပေးထားပါတယ်စစ်အာဏာရှင်အမြင့်ပြတ်ခြေမုံးရင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာပါဝင်လို့တဲ့လူငယ်ကြားမှမရွေးတနန်းသားအရေးချင်းသတ်မှတ်ချက်နဲ့ပြည့်မီရင်တနန်းလာတက်နိုင်တယ်လို့ဆိုပါတယ်တနန်းကာလဟာ3လကြာမှဖြစ်ပြီးအသက်16နှစ်ကနေ35နှစ်အတွင်းမှာရှိတဲ့လူငယ်တွေတက်ရောက်နိုင်မှာဖြစ်ပါတယ်ကိုလိုက်အင်္ဂါပြည့်စုံသူကျန်းမာရေးကောင်းမှုသူစစ်စည်းကမ်းလိုက်နာနိုင်သူတွေဖြစ်ဖို့လိုပြီး CNDF မှာအနည်းဆုံးတစ်နှစ်တာဝန်ထမ်းဆောင်နိုင်ရမယ်ပြင်နေရာဒေသမရွေတာဝန်ထမ်းဆောင်နိုင်သူဖြစ်ရမယ်လို့တနန်းသားအရေးချင်းသတ်မှတ်ချက်မှာဖော်ပြထားပါတယ် CNDF ဟာချင်းညီနောင်အဖွဲ့ဝင်ဒေသကာကွယ်ရေးတပ်ဖြစ်ပြီးလက်ရှိဖော်ဆောင်နေတဲ့ပလန်မျိုးသိန်းစစ်စင်မှာလဲ မြို့ကိုထိန်းချုပ်ထားနိုင်ပြီးလက်ကျန်စစ်ကောင်စီခလာရ268တရင်ဌာနချုပ်ကိုဆက်လက်ထိုးစစ်ဆင်နေတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့မင်းသိရန်လုံးကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ရီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။စီရေးသတင်းကောင်းလို့ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်ဇန်နဝါရီလ16ရက်နေ့ရီဒီယိုအန်ယူဂျီပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံပါ။အာနာရှင်မှန်သမျှဟာမျိုးသားရေးဘာသာရေးကိုလုံဆော်ပြီးအာနာတီဆောက်တက်ကြရဲဆိုတာကိုသတိချက်ဖို့ပြည်ထောင်စုဝန်ကြီးဒေါက်တာတူကောင်တိုက်တွန်းတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။အာနာရှင်မန္တမရဟာမျိုးသားရေးဘာသာရေးကိုလုံဆော်ပြီးအာနာတီဆောက်တက်ကြရဲဆိုတာကိုသတိချက်ဖို့ဇန်နဝါရီလ16ရက်ပြည်ထောင်စုဝန်ကြီးဒေါက်တာတူကောင်ကသုံးသပ်ဆိုထားပါတယ်။ဆိုရရင်ဝင်ငွေအများဆုံးရှာပေးနိုင်တာကကချင်ပြည်နယ်ကထွက်တဲ့ကြောက်စင်းကြောက်မြက်ပြပွဲတွေကပါ။ဒါတွေကကချင်လူထုနဲ့ဆိုင်တဲ့ကိစ္စရပ်တွေပေါ်ရေးပြတဲ့ထင်သာမြင်သာကိစ္စအနေငယ်ပါ။တခြားဖော်ပြလို့မသိတဲ့ discrimination ပုံစံမျိုးစုံလည်းရှိပါတယ်။အမှန်တော့ဒါရီဟာဗဟုချုပ်ကိုင်မှုစနစ်ကြောင့်ဖြစ်တယ်ဆိုပေမဲ့ကြားလိုက်ရင်ဗမာဗဟုပြုစနစ်ဟာခိုင်မာလာပြီးအမှန်တရားလို့ထင်လာတတ်ပါတယ်။တကယ်တော့ဗဟုနိုင်ငံရေးစနစ်ဟာဗမာအကျိုးပြုတယ်လို့ပြောနေပေမဲ့အမှန်မဟုတ်ပါဘူး။အာဏာရှင်တွေရဲ့လက်နက်တွေပါ။အာဏာရှင်မှန်သမျှဟာအမျိုးသားရေးဘာသာရေးကိုလှုံ့ဆော်ပြီးအာဏာတီဆောက်တတ်ကြတယ်ဆိုတာကိုသတိချက်ဖို့ပါ။ဒီတော်လိုင်းမှာကျွဲကူရေးပါတော်လိုင်းရမှာကအတွေးခေါ်ကစပြောင်းလဲတဲ့ခေတ်တစ်ခုကိုတီဆောက်ဖို့ပါလို့ဝန်ကြီးကဆိုပါတယ်။ဂျမစစ်တဲဟာမြို့သားမြို့သမီးနဲ့တိုင်းရင်းသားများပေါ်ခွဲခြားဆက်ဆံတဲ့ဒလိကိုပေါ်ဆောင်ခဲ့သူများလည်းဖြစ်ပါတယ်ရှင်။တော်လေးအတွက်လူဆရာရှိတာလောက်ကြဖို့နဲ့ရိုဟင်ဂျာလူထုကိုစာနာဖို့လူခွင့်ရေးဒုဝန်ကြီးဆိုလိုက်တဲ့အကြောင်းအရာကိုလည်းတင်ပြပေးပါဦးမယ်။တော်လေးအတွက်လူဆရာရှိတာလောက်ကြဖို့နဲ့ရိုဟင်ဂျာလူထုကိုစာနာဖို့လူခွင့်ရေးဒုဝန်ကြီးဦးအောင်ကျော်မိုးကဆိုပါတယ်။ဇန်နဝါရီလ16ရက်ဆိုရှယ်မီဒီယာမှာလူခွင့်ရေးဒုဝန်ကြီးဦးအောင်ကျော်မိုးကဆိုထားပါတယ်။လုံဆရာရှိတာနဲ့လုံဖို့လိုအပ်တာတွေလုပ်နေကြပါပြီအလုံးနဲ့သာတက်တည်ပြကြပါဟန်ပြကြွားဝါတာတွေကိုရက်ကြပါဟိုလူဖြစ်တဲ့နဲ့ဒီလူလုံတဲ့နဲ့ဆိုပြီးဆိုရှယ်မီဒီယာပေါ်တက်ပြောတာရက်ပါဟိုလူဘာလုပ်လဲဒီလူဘာလုပ်နေလဲဆိုတာထက်ငါကိုယ်တိုင်ဘာလုပ်နေလဲဆိုပြီးကိုကိုကိုမေးကြပါရိန်ဂျာလူတို့မှာဆုံရှုံပြီးရင်ဆုံရှုံနေတာကြောင့်ထပ်ပြီးဆုံရှုံစရာတော့မရှိတော့တဲ့အခြေအနေပါလို့ဆိုပါတယ်ဂျမ်ဘစစ်တပ်ရဲ့လူမျိုးတုံးတက်ဖြတ်မှုတွေကြောင့်ရိုဟင်ဂျာအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်ဒုက္ခသည်စခန်းတွေစီမှာတိမ်းရှောင်နေကြရပါတယ်ရှင်။နေဦးတီစနစ်အဆင့်မြင့်တင်ခြင်းအတွက်နိုင်နေငယ်ကနေဦးတီကန်ဆန်းခြင်းနဲ့ဘဏ်အကောင့်ချိတ်ဆက်ခြင်းများအပြုလုပ်ရရမည်မဟုတ်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။နေဦးတီစနစ်အဆင့်မြင့်တင်ခြင်းအတွက်နိုင်နေငယ်ကနေဦးတီကန်ဆန်းခြင်းနဲ့ဘဏ်အကောင့်ချိတ်ဆက်ခြင်းတွေပြုလုပ်လို့ရမှာမဟုတ်ဘူးလို့ဇန်နဝါရီလတွင်အွန်လိုင်းလွှင့်ချိန်နေဦးတီကကြိုတင်အသိပေးကြေညာပါတယ်။အစီအမပြအားပေးနေကြတဲ့အနုထီချစ်သူများအတွက်အကောင်းဆုံးသောဝန်ဆောင်မှုများပေးနိုင်ရန်အတွက်ရူထီရဲ့ဤပညာဖွဲ့ဝင်များမှညဉ့်မပြတ်ကြိုးစားဆောင်ရွက်လျက်ရှိပါတယ်။ထို့ကြောင့်ဇန်နဝါရီလ18ရက်မြန်မာစံတော်ချိန်ည10:00နာရီမှဇန်နဝါရီလ19ရက်နေ့မနက်2:00နာရီချိန်တွင် System Moment ပြင်ဆင်မှုများပြုလုပ်မှာဖြစ်တယ်လို့ဆိုပါတယ်။ဒါဖြစ်ပါသောကြောင့်ချိန်အားဖြင့်တနအိခွဲကရူထီ website တွင်ရူထီအကောင့်ထဲသို့ငွေသွင်းငွေထုတ်ခြင်းရူထီကန်ဆန်းခြင်းနဲ့ Bank Account ချိတ်ဆက်ခြင်းများပြုလုပ်ရမှာမဟုတ်ပါကြောင်းအတိပေးကြောင်းကြားအပ်တယ်လို့ဆိုထားပါတယ်ရှင်ဘလူးဒေါ်လိန်၄နှစ်ပြည့်အထိမ်းအမှတ်ဖြင့်မြန်မာနိုင်ငံအာဏာရှင်ဆက်ကျင်လှုပ်ရှားမှုအမေရိကန်နယူးယောက်မှာကျင်းပမဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်မြန်မာနိုင်ငံအာဏာရှင်ဆက်ကျင်လှုပ်ရှားမှုအမေရိကန်နယူးယောက်မှာကျင်းပမယ်လို့သိရပါတယ်ဇန်နဝါရီ16ရက်ပွဲအစီအစဉ်နဲ့ပတ်သက်ပြီး NYCBC မှအမှုဆောင်ကိုနေတင်မြင့်ကရေဒီယို NUG ကိုပြောပါတယ်
ကျွန်တော်တို့ပေါ့လေလာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာဒီမြူးစော်လန်ရဲ့ခုခံတွန်းလှန်ရှင်၄နှစ်ပြည့်သို့မဟုတ်ပေါ့လေစစ်ရှုံးဆက်ရှိစစ်တပ်ရဲ့မောင်မြင်တော်ဆရာနာတင်မှု၄နှစ်ပြည့်ကိုဖေဖော်ဝါရီလ၁ရက်နေ့စနေနေ့ပေါ့လေကျွန်တော်တို့အမေရိကန်နိုင်ငံနယူးယောက်စီးတီးရဲ့ Times Square ရှင်ပြည်မှာညနေ3:00-5:00ကျင်းပမှာဖြစ်ပါတယ်ဒီဖေဖော်ဝါရီလ၁ရက်နေ့ပေါ့ကျွန်တော်ကျင်းပရခြင်းရည်ရချက်ကတော့အဓိကအဖြစ်ပေါ့လေနှစ်ပေါင်း80ကျော်ကျော်ပေါ့ဒီစစ်အင်အားတိစောက်ထားတဲ့လက်နေကြီးလက်နေငယ်တွေရှိတယ်ပေါ့လေစစ်ချမ်းပြအုပ်စုပါစာလုံးတဲ့အဖက်ကအဖက်ကရှိရဲ့ဥစ္စာတွေကိုကျွန်တော်တို့ရဲ့ຫນွေဦးဒေါ်လာရေးပြည်သူတွေရပေါ့နော်ကျွန်တော်တို့လက်နေတူတစ်ခုမှမရှိဘဲနဲ့ပေါ့နော်စတင်တွန်းလှန်ခဲ့ပြီးတော့နောက်ဆုံးပေါ့ကျွန်တော်တို့ဓာတာချင်းလှန်လှန်ချင်းတနက်နောက်ဆုံးတိုက်ရမယ်ဆိုတဲ့စနစ်တံကိုကျွန်တော်ချပြီးတော့ကျွန်တော်တို့လက်နေကန်ဒေါ်လာရင်းကိုဆင်ထည့်ခဲ့တယ်ပေါ့အဲ့ဒီလိုစိတ်သက်နဲ့စားခဲ့တဲ့ဥစ္စာကကျွန်တော်တို့အခုဆိုရင်စစ်ချမ်းပြအုပ်စုကဒီနယ်မြေရဲ့27ရာခိုင်နှုန်းကထိန်းချုပ်ထားနိုင်တယ်ဆိုတာကျွန်တော်တို့ရဲ့ခုခံတော်လှန်စစ်ကပေါ်ပြနေတာဖြစ်တယ်။ အခုဆိုရင်ကျွန်တော်တို့ရဲ့ရေဦးဒေါ်လာရင်အင်အားစုတွေရဲ့စိတ်ပိုက်ထားတဲ့မြို့နယ်တွေက100နီးပါးရှိတော့အဲ့ဒါတွေကိုကျွန်တော်တို့ရဲ့ PDG ကဆက်ညက်ခံပြီးရပ်တည်ထားတာကိုလည်းကျွန်တော်ဖော်ညွှန်းခြင်းဖြစ်တယ်လို့နိုင်ငံတကာအစိုးရနဲ့နိုင်ငံတကာအသံဝိုင်းကကျွန်တော်တို့တွေ့ရပြီးလို့ဒီလူလူတို့ကစိတ်သက်ဗန်းဆိုင်ရနဲ့ကျွန်တော်ကြံ့ကြံ့ခံပြီးတွန်းလှန်ခဲ့တယ်ဆိုတဲ့ဥစ္စာကိုကျွန်တော်ဖော်ပြခြင်းနဲ့ကြည့်ရခြင်းနဲ့လုပ်ခြင်းဖြစ်ပါတယ်။ဒါအပြင်ပေါ့ကျွန်တော်တို့ People Academy ခန္ဓာပုံမှာလည်းအခုစစ်ကြောင်းတဲ့အုပ်စုကပေါ့လေအခုပြင်ဆင်နေတဲ့ရွေးကောက်ပွဲကိုလည်းကျွန်တော်တို့ကလက်မခံနိုင်ဘူး။ဘာကြောင့်လက်မခံနိုင်တယ်လဲဆိုတော့ကျွန်တော်တို့ပြည်သူလူထုကအလုံးကပေါ့လေတရားမျှတစွာနဲ့တို့ထည့်ထားတဲ့အမဲတပြားနဲ့နော်ကျွန်တော်တို့2020ရွေးကောက်ပွဲကနိုင်ငံတကာကအသိမှတ်ပြုခဲ့တယ်နော်ပြည်သူလူထုကလည်းအလုံးကပူးပေါင်းပါဝင်ခဲ့တယ်အဲ့လိုတရားမျှတတဲ့ရွေးကောက်ပွဲအနိုင်ရတဲ့သူအဖွဲ့ကိုအာဏာမအပ်ပဲနဲ့နော်အာဏာသိမ်းပြီးတော့ရွေးကောက်ပွဲကိုပေါ့2020ရွေးကောက်ပွဲကိုအကောင့်တမမဖော်ခဲ့တဲ့ဥစ္စာကိုအားကျွန်တော်ကဖော်ညွှန်းခြင်းနဲ့အဲ့ဒီရွေးကောက်ပွဲကိုသူတို့ကအကောင့်တမပေါ်ပြီးပဲနဲ့နောက်ထပ်ယူကောက်ပွဲစစ်ကိုလုတ်တယ်ဆိုတဲ့ဥစ္စာကဒါဖြစ်လည်းမဖြစ်နိုင်တယ်လို့ပြည်သူလူထုကလက်မခံနိုင်တာမဟုတ်ဘူးဒါကနိုင်ငံတကာအကန့်ဝန်းနဲ့နိုင်ငံတကာအစိုးရကိုသိစေရန်အတွက်ကျွန်တော်တို့ဒီရွေးချယ်တဲ့ဒါနံပါတ်1ချက်ပါပါတယ်နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့အင်ဒီပြည်နိုင်ငံလည်းဖြစ်တယ်အင်ရာကြီးနိုင်ငံလည်းဖြစ်တယ်ဒီကွန်မြူနတီအစိုးရရဲ့ရှီဂျင်းပင်အစိုးရရဲ့နော်ဒီမိုင်းတော်မူဝါဒ policy နဲ့သူတို့ရဲ့အကျိုးစီးပွားတစ်ခုသာရှေ့ရှုပြီးတော့ကျွန်တော်တို့တန်ပေါင်း50ဆိုတော့ပြည်သူလူထုမျက်နှာကိုမထောက်ရှုဘဲနဲ့ဒီခုလိုပေါ့ဘုံကျဲတက်ဖြတ်เนาะအရှင်လက်လက်မီးရှို့เนาะရွာလုံးကျို့မီးရှို့တာကိုတန်ကွက်ခြင်းရှုတ်ချခြင်းတခုမှမရှိဘဲနဲ့ဒီစစ်ချမ်းပဲအုပ်စုကိုအားပေးအောင်မြောက်ပြုပြီးတော့စစ်ချမ်းပဲအုပ်စုဘက်ကကြောင်ကြောင်တင်းတင်းရပ်တည်ရဲ့အုပ်စာကိုပြုတ်ကွန်မြူနတီအစိုးရရဲ့မှားတော်မူဝါဒ policy ကိုလည်းဒီအခမ်းအနားမှာကျွန်တော်ဆန့်ကျင်ဖော်ပြသွားမှာဖြစ်ပါတယ်အဲ့ဒီကိုဆန့်ကျင်ဖော်ပြမှုတွေကနိုင်ငံတကာအစိုးရနဲ့နိုင်ငံတကာအတန်းဝိုင်းနဲ့သိစီပြီးတော့ကျွန်တော်တို့တော်လှန်ရေးအားစုတွေကိုကျွန်တော်တို့ကိုအပြစ်မှပြုပေးဖို့အာဘီအောင်မြပြုဖို့ဒါဒီကျွန်တော်တို့ရဲ့တပ်ဦးထိုင်မှရှိတဲ့အမျိုးသားညီညွတ်အစိုးရကိုသူတို့အနေနဲ့အပြစ်မှပြုပြီးတော့ကိုယ်ညီပံ့ပိုးမှုတွေလုပ်ပေးဖို့အတွက်ရည်ရွယ်ပြီးတော့ကျွန်တော်လှုပ်ဆောင်ရဖြစ်ပါတယ်ဒါအပြင်ပေါ်ကျွန်တော်တို့ဒီလိုလေးနှစ်ပြည့်အခမ်းအနားမှာပေါ့ခုလေးပဲအထူးစစ်ဆေးနေပြင်ဆက်ထားတာရှိပါတယ်အဲ့ဒါကတော့လေးနှစ်တာကာလမှာကျွန်တော်တို့ရဲ့တော်လိုင်းအင်အားစုတွေပြည်သူလူထုရဲ့ညီညွတ်မှုနေနဲ့အတူကျွန်တော်တို့စက်ညက်ခံရပ်တည်မှုတွေကိုသိစေရန်အတွက်ပေါ့ကျွန်တော်တို့ performance တစ်ခုလေးကျွန်တော်တို့သူစစ်စစ်နေတဲ့လုပ်ဖို့ရှိပါတယ်ကျွန်တော်တို့ဖေဖော်ဝါရီလ10ရက်နေ့စနေနေ့အမေရိကန်နိုင်ငံနယူးယောက်မြို့တော်ရဲ့ Times Square ရှင်ပြပေါ်မှာ3နာရီက5နာရီကျွန်တော်ဆက်မှတ်မှာဖြစ်ပါတယ
်မြန်မာနိုင်ငံအာဏာရှင်စနစ်ပေါ်ဆန့်ကျင်တဲ့ပြည်သူအခွင့်အရေးများအတွက်တရားမျှတစွာတိုက်ပွဲကိုတက်သေးပြရန်အထူးတကားစီလုံးကြဖို့ NYCBC ကဖိတ်ခေါ်ထားပြီးဖေဖော်ဝါရီလ1ရက်စနေနေ့နေ့လယ်3နာရီမှ9နာရီထိမန်ဟတ္တန်မှာကျင်းပမှာဖြစ်ပါရယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါရယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဇန်နဝါရီလ18ရက်နေ့တော့မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျောင်းမနဲ့တောင်ပိုင်းဒေသတွေမှာလည်းအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းအလယ်ပိုင်းနဲ့အရှိပိုင်းတို့မှာညအပူချိန်တွေဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးပိုလာနိုင်ပါတယ်ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာမနက်ပိုင်းမြူထူတွေကျဆင်းနိုင်ပါတယ်ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်ထူထပ်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အထင်အင့်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာလေပွေလိုင်းတစ်ခုဖြစ်ပေါ်လာနိုင်ပါတယ်။မိုးအခြေအနေကတော့တပြည်လုံးမှာအများအပြားသားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကယူရံဘက်မှာလေဟာအရှိတောင်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ရှိနိုင်ပါတယ်။မုံတမကွေနဲ့တနင်္သာရီကယူရံဘက်မှာလေဟာအရှိဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်အင့်ရှိနိုင်ပါတယ်ရှင်။
ရီယန်ယူဂျီမှဆက်လက်တင်ပြနေပါတယ်အခုတခါတော်လန်ရေးကြပြအစီအစဉ်မှာမာသခရေးဖွဲ့ထားပြီးလော်လန်ရီဦးခန်းစားရွတ်ဖတ်ထားတဲ့အဝီစီအမြန်ဆိုတဲ့တော်လန်ရေးကြပြကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ
်အဝီစီအမြန်ဒီဝဒတင်ယူကယူယူကလေးရဲ့အရှင်ဖျားကသခင်ကျွန်ုပ်အရင်တပါးကတင်လို့ဒီလိုနဲ့ရာဇဂျိုရဲ့ခြာလပတ်ရန်တရားမှာအစာတသက်လမ်းမှားခဲ့ပါဘော တင်္ဃာယနာကိုအပြန်တရာတင်လဲငရဲတို့ဆိုမှငရဲပဲတဲ့ဝေဘာရတောင်ယန္နာမှာယထာထွက်ရန်9မိနစ်အဝီစိအလံနဲ့အော့အော့ဆွဲလိုက်တဲ့အတန်ကြီးဟာတန်တရာအဆက်ဆက်နားကွဲထွက်အောင်ညံလို့ဖြတ်မရတဲ့အမားတွေနဲ့အစာတသက်လက်ပြလို့သွားပုံကတန်စကားပဲတားတယ်ထင်ခဲ့တာတကယ်တော့တတန်တရာလုံးချားတဲ့ခရီးစဉ်မတခ
ရီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လေရေးဤအောင်မြင်ခြင်းအလှကဘာအပိုင်း144ကိုဖလော်ဒဟန်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါအခုတစ်ပတ်မျိုးသမီးကဏ္ဍမှာကျမရဲ့အကြောင်းအရာများနဲ့ဆက်ဆက်ပြီးတော့အများပြည်သူများသိရှိနိုင်ဖို့ပြန်လည်ပြဝေပေးခြင်းပါတယ်အကြောင်းအရာအားလုံးတိုင်းကတော့ CDM တော်များများနဲ့ကျမနဲ့ထပ်တူရှိကြမယ်ထင်ပါတယ်CDM လို့သူတော်များများကမိမိကိုယ်တိုင်အစဉ်ပြေသူမိဘအစဉ်ပြေသူအစဉ်မပြေသူမိခိုးသူရရလှုပ်ဖြင့်တက်မွေးနေသူအိမ်တော်မှမှဝင်ငွေရှိသူစတာတွေဟာကျမဝန်းကျင်မှာအတော်များများရှိနေပါတယ် CDM နေဟာဒီကာလမှာအမျိုးမျိုးသောလူနေမှုအစဉ်အလျောက်နေထိုင်နေကြတာကိုမြင်တွေ့နေရပါတယ်ဒီအတွက်ဒေါ်လာကာလကိုဖြတ်ကျော်နိုင်ဖို့ဆိုတာမလွယ်ကူလှတဲ့ခီးပါပြည်တွင်းမှာပဲနေနေလွမြောက်နေမြေမှာပဲနေနေအထူးသဖြင့်မိမိကိုယ်ကိုလုံခြုံမှုဖြစ်ဖို့ပထမဦးစားပေးနေရပါတယ်ဒုတိယချက်ကစောင့်နေရေးအတွက်ဖြစ်ပါတယ်ဒီချက်ကလည်းမိမိဘဝနဲ့တခါစားတာဖြစ်မဲ့အလုပ်ကိုရွေးချယ်ခဲကြရသလိုဝန်ထမ်းများအတွက်ရွေးချယ်ရခဲ့တဲ့အလုပ်ပါအသက်အရွယ်ပညာလောက်ကိုင်းနိုင်မှုဆွဲရည်ကအတိတ်တော့နေပေမှာတထက်သေးတော့မကြလှပါဘူးဒီချက်နဲ့ရင်တွဲပါတာကလူမှုဆက်ဆံရေးနဲ့ပတ်ဝန်းကျင်အနေထားပါဝန်ထမ်းတယောက်ဟာအ ਨੇ ဆုံးတော့ဘွေးရသူတွေဖြစ်ကြလို့စိတ်တက်ကတော့အလုပ်ကိုလေးစားမှုဒါရီကမိမိဘဝနဲ့တသားတည်းရှိနေပြီးသားပါဒီအတွက်မိမိဘက်မှပြောစရာမလိုပေမဲ့တစ်ဖက်မှာတော့မိမိရဲ့ပညာလေးစားတတ်မှုတမိုးထားမှုဆိုတာတွေနဲ့အစင်မပြေနိုင်တဲ့အလုပ်ကိုင်းတွေမှာစိတ်ခံစားချက်အမျိုးစုံနဲ့ရှင်သန်နေကြရတာပါအခုဆိုရင်အာနာရှင်လက်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်နေကြသူတွေမှာမိမိတို့စောင့်နေရေးအခက်ခဲတွေကိုလည်းကြော်ဖြတ်နိုင်ဖို့ကြိုးစားရတယ်လို့ဒီကြားကာလမှာအာနာရှင်ဆန်းဆန်းအလုပ်ရှင်များရဲ့အလုပ်လုပ်နေရတဲ့ CDM တွေအတွက်တော့ပြောစရာစကားတွေရှားပါခဲ့ပါပြီဝေးဝေးကိုကြည့်စရာမလိုပါဘူးကျမတို့နေထိုင်နေတဲ့ဝန်ကျင်မှောက်ကိုပဲကိုအိုးကိုအိမ်စီးပွားရေးအဆင်ပြေပါတယ်ဆိုတဲ့သူကခရှားရှားပါအထူးသဖြင့်မြင့်ငယ်လိုနေရာမျိုးမှာနေထိုင်ခဲ့ကြတဲ့ CDM တော်များများဟာအာနာရှင်များရဲ့အမိန့်ဖြင့်အိုးအိမ်များတင်းစီခံဘဝဒီရောက်ခဲ့ကြရသလိုမြမပြည်နဲ့မှာလည်းယခုကဲ့သို့အဖြစ်ပြက်မျိုးတွေများစွာရှိနေခဲ့ပါတယ်ပြည်သူဆိုတာမိကိုရာတနေရာစာအတွက်တဲထိုးနေရလဲတော်လန်ရေးကိုအပြစ်တင်နေသူဆိုတာမရှိသလောက်ပါဒုက္ခမျိုးစုံနဲ့ပြည်သူတွေဘဝကတကယ်ကိုဒေစားဆရာများမှ CDM များရဲ့ရှေ့ဆက်ဘဝခရီးမှာအဆင်ပြေကြဖို့ဘလို့နည်းတွင်နဲ့မိမိတို့ဘဝကိုဆက်လက်ရည်တည်ကြမလဲအသက်ရွယ်များကလည်း40ကျော်50တန်းနေများလာကြသလိုအလောက်ကိုင်းခွင်လန်းဆိုတာကလည်းရှားပါလာပါတယ်ဒီတဲ့ဆိုရာကဂုံစိန်နှုံးမှာပဲအချို့ဆိုမိသားစုလိုက်တဲ့ကြီး CDM လုံနေကြတာကိုယနေ့ချိန်ထိတွေ့ရပါတယ်မိသားစုအများစုကလည်းတွေ့ကြုံလာသမျှအခက်ခဲတွေကိုရင်ဆိုင်ပြီးချိန်မှာအခုလို၄နှစ်ကျော်ကာလအတွင်း CDM တွေရဲ့ဘဝကတည်ငြိမ်ဖို့ကြိုးစားရမယ့်အခြေအနေကိုရောက်နေပါပြီခတာကတကိုးစားယုံကံနေရသူတွေတော့ယနေ့အချိန်ထိတည်ငြိမ်မှုဆိုသည့်ထက်အစင်းပြင်းပြင်းနေထိုင်စားပေါက်နိုင်ဖို့အတွက်ယုံကံနေကြရစေပါကျမတို့ CDM တွေအတွက်အခက်ခဲတိုင်းကဘဝရဲ့အတွေ့အကြုံပညာသစ်တွေဖြစ်ကြလို့ ခိုင်မာသည့်စိတ်နဲ့သာရှင်တန်နေထိုင်နေကြသူတွေလို့ပြောကြပါတယ်။ကျမတို့အစိုးရဖက်မှလည်းပြည်သူတွေတကယ်သိရမယ့်သတင်းဆိုသည့်အချက်လက်ကိုယနေ့အချိန်မှပိုပြီးပွင့်လင်းမြင်သာစွာထုတ်ပြန်ဖို့လိုအပ်လာပါပြီ။တကယ်လို့များသတင်းအချက်လက်များနိုင်တော့တဲ့အနေအထားတစ်ခုကိုစစ်ကောင်စီဘက်ကနေနိုင်ကျင့်ခဲ့ပဲဆိုရင်ကျမတို့အစိုးရဖက်မှပြည်သူနဲ့ဘက်ကသို့ဆက်သွယ်မှုမျိုးဆောင်ရွက်ပေးနိုင်သည့်ကစားဂျိုးတင်ပြင်ဆင်ဖို့လိုပါလိမ့်မယ်။ကျမအနေနဲ့အကြံဉာဏ်ပေးခြင်းဒီမှာ CDM များနဲ့ပတ်သက်ပြီးတော့တာဝန်ယူထားသူများအနေနဲ့မိမိတို့အတွက်လုံခြုံသည့်နေရာများမှာနေထိုင်ဖို့လိုသလိုCDM ဝန်ထမ်းများနဲ့ပွင့်လင်းမြင်သာမှုကိုထက်ထဲဝင်ဝင်ဆောင်ရွက်ပေးစီလိုပါတယ်။အချို့ဆိုဘဲကိုဆက်သွယ်ရသည်မသိပဲမိမိရဲ့ကျန်းမာရေးအခြေအနေအတွက်အထောက်ပံ့များရနိုင်ပါလျက်အသက်ဆုံးရသည့်အခြေအနေတွေကိုလည်းကျမဝန်းကျင်မှာတွေ့လာရပါတယ်။အစိုးရကိုတစ်ဖက်ကအားကိုးသည်ဆိုသည်မှာငွေကြေးထောက်ပံ့မှုကြီးမဟုတ်ပါဘူး။အားလုံးသော CDM များဟာကျုံရကြပန်းအလုပ်ကိုလုပ်နေကြသူတွေပါ။ထက်ကကြောင်းရနဲ့ဆက်ရမည်ဆိုပါကတာဝန်ခံများသည်ယခုထက်ပိုပြီးမိမိတို့လုပ်နိုင်သည့်အနေထားထက်ပိုမိုကောင်းမွန်သည့်ဆက်သွယ်ဆောင်ရွက်မှုအရှိတရာသတင်းအချက်လက်စတာတွေကိုပြုပြင်ပြောင်းလဲမှုအဖြစ်ဆောင်ရွက်ဖို့လိုပါလိမ့်မယ်ပြည်သူရဲ့အားကိုးယုံကြည်မှုမှာမိမိကိုယ်ကိုယုံကြည်မှုအများယုံကြည်မှုဆိုသည့်အစဉ်ရောက်ရှိနိုင်မှသာမိမိတို့တာဝန်ယူထားသည့်အပိုင်းကရခင်ကထက်တိုးတက်လာနိုင်မှာဖြစ်ပါတယ်။အခုအချိန်ဒီမှာတော့ဤသူတွေရော CDM တွေရောကုရမဲ့နေကြတဲ့ဘဝတည်နေပေဒေတာဆုံးမှတွေ့နေရသလိုမိမိတို့ရဲ့ဘဝမှန်အရှိတရားကဘသူတွေနဲ့လက်တွဲနေပါလိမ့်ဆိုသည့်မေးခွန်းတွေရှိလာခဲ့ပါပြီ။ဒီအချက်တွေကယခုဆိုရင် CDM ချင်းချင်းတတ်သားတည်းမရှိနိုင်သည့်အနေထားကိုရောက်ရှိနေခဲ့ပါပြီ။အာနာရှင်ကိုမကြိုက်လို့တော်လန်ခဲ့ကြတာကစိတ်တက်ကိုအမြင်ဆုံးထိတွန်းပို့နိုင်ခဲ့ပါတယ်။အခက်ခဲတစ်စုံတစ်ရာရှိသည့်အချိန်မှာပဲဖြစ်ဖြစ်အခြားသောပညာရဆိုင်ရာများအတွေ့လက်တွဲခေါ်နိုင်ဖို့ပဲဖြစ်ဖြစ်သတင်းနဲ့နေစိတ်မှုများလာသည့်အခါမှာစိတ်တက်ကြံ့ခံမှုသည်မိမိကိုယ်တိုင်စိတ်ခံစားမှုအောင်ဆုံးအဆင့်သို့ရောက်နေခဲ့သည့်အချိန်များလည်းရှိနေခဲ့ပါတယ်။ဘလိုပဲဖြစ်ပါစေပြည်သူအကျိုးကိုရှေ့ရှုကြသည့်အချိန်မှာအမှန်တရားကိုလည်းအစိုးရတရက်အနည်းနဲ့လက်ခံထားနိုင်ဖို့လိုသလိုလက်ရှိအရှိတရားကိုလည်းပြည်သူကိုချပြပေးဖို့လိုပါတယ်။တော်လန်ရေးဆိုတာပြည်သူနဲ့စခဲ့ကြတဲ့အတွက်ပြည်သူနဲ့တသားတည်းအမြဲတမ်းရှိနေဖို့လိုပါတယ်။အခုချိန်မှာတော်လန်ကာလအတွက်အရေးကြီးသည့်ဘဲကိစ္စကူမအပအခြားသောတည်တင့်တည်ထိုက်သည့်ကိစ္စများကိုကြည်သူတွေကြိုတင်အသိပေးဖို့လိုပါတယ်။အတွင်းတည်နေုံနဲ့မပြီးပါဘူး။ပါဝင်ပတ်သက်သူမြေသူကိုမဆိုတည်ထိုက်သူအလုံးကိုအသိပေးဖို့လိုပါတယ်။2025ရဲ့ဒေါ်လန်ခီးသည်ကျမတို့ပြည်သူတွေအတွက်အရေးကြီးသလိုစစ်ကောင်စီဘက်ကလည်းတာလွန်လက်နက်အားနဲ့ပြည်သူကိုအနိုင်ကျင့်မြဲကျင့်နေအောင်မှာဖြစ်တဲ့အတွက်ပြည်သူတွေအတွက်အောင်ဝဲဆိုတာအလံဝေးမသွားဖို့တော့ဒီထက်ပိုပြီးစူးစားချဖို့လိုပါလိမ့်မယ်။အချိန်ကာလတစ်ခုမှာလူတိုင်းအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းမပေးနိုင်ပေမဲ့ပြည်သူတွေကိုယ်တိုင်ကလည်းလိုအပ်ချက်ကိုဖြည့်ဆည်းထားဖို့ကြိုးတင်ပြင်ဆင်နိုင်ဖို့ကြိုးစားကြမှာပါ။ဒါမှသာတော်လန်ရေးရဲ့အောင်မြင်မှုအလှကပါတိဆောက်ဖို့ခွန်အားသက်တည်စိတ်တက်ကြံ့ခံမှုများဖြင့်ပြည်သူတွေရှေ့ဆက်ခရီးအားရင်တိုးလာမယ်ဆိုသည်ကိုဤမျိုးသမီးကံမာလေးမှမိမောင်းထုတ်ပြလိုက်ရပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုထိကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာစင်နေပါရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများ ိုင်းငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio MG ဖြစ်ပါရှင်အရေးတော်ပုံအောင်ရပါ